မြန်မာနိုင်ငံမှာသမ္မတတဦးဝင်းမြင့်ကနိုင်ငံတွင်းအဂတိလိုက်စားမှုကိုတေချာတိုက်ဖြတ်သွားမယ်လို့ကြမ်းတက်စွာကြေဆိုတဲ့အခမ်းအနားမေးခွန်းမှာထည့်သွင်းပြောဆိုသွားပေမဲ့ဒါကိုလက်တွေ့အကောင့်ထဲပေါ်နိုင်ပါမလားဆိုတာကတော့စောင့်ကြည့်ရမယ်လို့မြန်မာနိုင်ငံစားသုံးသူများအသင်းရဲ့တာဝန်ရှိသူကပြောသွားပါတယ်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကလည်းနေပြည်တော်မှာဒီကနေ့သတင်းလာရှင်းလင်းပွဲကျင်းပပြီးတော့အဂတိလိုက်စားမှုတွေကိုထိထိရောက်ရောက်တိုက်ဖြတ်နိုင်ရေးဆောင်ရွက်နေပြီလို့ပြောခဲ့ပါတယ်အသေးစိတ်ဆက်ပြောပြပါမယ်ရှင်မနေ့မတ်လ30ရက်နေ့တောက်ကြနေ့နေပြည်တော်ကပြည်တော်စုလွတ်တော်မှာကျင်းပတဲ့ဂရုတစ္ဆာပြုအခမ်းအနားမှာတော့သမရတဦးဝင်းမြင့်ကနိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမန်နိုင်ကိုခိုင်မာအောင်ကြိုးပမ်းမှုနဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးအချက်ကိုအတိအကထားထည့်သွင်းပြောဆိုသွားပါတယ်
။အာဂရိလိုက်စားမှုကိုပုံမူတိုက်ဖြတ်ရပါလိမ့်မယ်။ကျွန်တော်တို့လူအဖွဲ့အစည်းတွင်းလိုက်စားနေတဲ့အာဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်သွားပြီးကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမန်နိုင်ကိုခိုင်မာအောင်ကျိုးပန်းဆောင်ရွက်သွားကြရမှာဖြစ်ပါလေ
ဒီကနေ့နေပြည်တော်ကအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးမှာလည်းသတင်းစာရှင်းလင်းပွဲကျင်းပပြီးတော့ကော်မရှင်အနေနဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ကိုင်းတွယ်ဖြေရှင်းနေတဲ့အကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်အထူးသဖြင့်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတိုင်ကြားလာတဲ့ပြည်သူ့ရေးစီကတိုင်စာတွေကိုမတ်လကနေစပြီးတော့တိုင်ကြားတဲ့သူတွေစီအကြောင်းပြန်ကြတာစုံစမ်းစစ်ဆေးတာတွေလုပ်ပြီးတော့အကျဉ်းပြတ်ချစားမှုနဲ့ပတ်သက်ပြီးတိုင်ကြားခံရတဲ့သက်ဆိုင်ရာဌာနတွေစီကိုတွဲပြောင်းပြီးတော့အရေးယူဆောင်ရွက်နေတဲ့အကြောင်းကော်မရှင်ရဲ့ပြန်ကြားရေးလုပ်ငန်းကော်မတီအဖွဲ့ခေါင်းဆောင်ဦးဟန်ညွန့်ကအခုလိုရှင်းပြပါတယ်
။ပြည်သူများဆိုတာအားလုံးလိုက်စားတက်ဆက်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ကော်မတီကိုအားကိုအားသားနဲ့တိုင်တာရပ်ပြီးလုပ်ပါမယ်။ဒီလိုဘေးပေါ်တဲ့တိုင်တာဟာကျွန်တော်တို့ရဲ့ရုံးကိုရောက်ခဲ့တာရောက်ရတာအားကိုဒီနေ့တိုင်တဲ့တိုင်တာတရားဝင်ကြောက်မလာဘူးဆိုရင်ဘာမှကျွန်တော်တို့မရပါဘူးအားလုံးတုံပါရဲ့လက်မရောရေးကိုထားရတာတချို့အားလုံးတုံတယ်တိုင်ရဲ့လက်မပြိုးလာဆိုရင်ကျွန်တော်တို့တိုင်စာနေတာရဲ့မကြည့်လို့မပါဘူးဒါကြောင့်အဲ့ဒါကိုကျွန်တော်တို့စိုးရိမ်ပါတယ်
အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ထံကိုလူမှုအနေနဲ့အကျင့်ပြတ်ခြားစားမှုတွေကိုသိရှိရင်းကိုယ်တိုင်တွေ့ကြုံရတယ်ဆိုရင်တိုင်စာတွေကိုတပ်တွေအထောက်ထားတွေနဲ့စနစ်တကျတိုင်ကြားရမယ်လို့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ပြန်ကြားရေးလုပ်ငန်းကော်မတီအဖွဲ့ဝင်ဒေါ်လဲလဲတွင်ကလည်းအခုလိုပြောပါတယ်တိုင်ကြ
ားတာမှာအာဂရိမျိုးလိုက်စားတယ်လောက်ဆိုင်ကြီးကိုကြောင်းပြီးတော့ငွေမျိုးကြောင်းတယ်ဘယ်လိုကြည့်ရလဲဘယ်လိုကြည့်ရလဲတက်ပြီးတော့ပြည်မှာပြည်တယ်ပြင်းထန်တာဘူပါလေငွေကြီးတို့ကတော့ပြင်းပြရတယ်ဘာဖြစ်တာလို့ကြောင်းလို့ကြောင်းလို့လည်းသူ့ရဲ့အကြောင်းအကျက်နဲ့ပြင်းရမှုရနိုင်ကြရမှတ်တာပြီးတော့ကျွန်တော်ကိုင်းတာမှာပုံရတယ်ပါလေသို့သူရဲ့ပုံရတဲ့ဒီလိုပိုင်းရများအတန်ပိုင်းရမှုမိတ်ဆွေပြင်ပြနိုင်ပါလေ
သမရတိကလည်းလူဖွဲ့စည်းတဲ့မှာစိုက်စားနေတဲ့အာဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်မယ်လို့ပြောဆိုထားတယ်။အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကလည်းအရေးယူဆောင်ရွက်နိုင်အောင်ကြိုးပမ်းမယ်ဆိုပြီးဇက်တိုက်ဆိုသလိုပြောဆိုလာတာကြောင့်အာဂရိလိုက်စားမှုတွေကိုပြင်းပြင်းထန်ထန်ကင်တွဲဖြေရှင်းနိုင်ခြင်းရှိပေမဲ့တကယ်လက်တွေ့ကတော့အပြောနဲ့အလုပ်ထပ်တူကြပါမလားဆိုပြီးအကဲခတ်တွေကတော့ပြောနေပါတယ်။မြန်မာနိုင်ငံစားသုံးသူများကာကွယ်ရေးအသင်းရဲ့ဥက္ကဋ္ဌဦးပါအုတ်ခိုင်ရဲ့အမြင်ကတော့
ဟုတ်ပါတယ်ကျွန်တော်တို့ကစောင့်ကြည့်ရမယ်အမြင်ထားပဲ။နောက်ပါဒီလိုလဲဆိုတော့ဒီ NLD တွေကစားတက်လာတဲ့အချိန်မှာလည်းဒီကဒီအားကြီးလိုက်ဆောင်စားပြအောင်လုပ်နေဥရိရှင်းနေအောင်လုပ်နေဆိုပြီးတော့အဲဖြည့်ပြည့်ပြီးတော့တက်လာတာပဲဆိုတော့ဒါနဲ့လက်တွေ့မှာဌာနဆိုင်ရာတွေကအရင်တိုင်းလဲဟုတ်လားအားကြီးလိုက်ဆောင်ပြည်သူတွေကလက်တောင်းနေတဲ့ပြည်သူပိုင်းကြီးတွေကဘယ်တုန်းကလုပ်နေရတဲ့ဌာနတွေကလည်းလုပ်တော့နေဆိုတော့ဒါမှရော့သွားတာကိုမတွေ့ရဘူးဟုတ်လားနည်းဆိုတဲ့အချိန်ကျွန်တော်တို့တက်ခါကအချိန်နဲ့ပြောတာနဲ့တော့မမီသေးဘူးပေါ့အခုကတော့ကနဒါလည်းအဖြစ်ဖြစ်တယ်အာရီလိုက်စားမှုတိုက်ချက်နယ်လို့ကနဒါပြည်ရဲ့နိုင်ငံသားလည်းကျွန်တော်တို့ပြောတာသိရတယ်အာရီလိုက်စားမှုတိုက်ချက်ရေးကော်မရှင်ကလည်းဥက္ကဋ္ဌအဖြစ်ဖြစ်နေတယ်အဲ့တော့လက်ရှိကလောကအဖြစ်ဆိုတော့တကယ်ထိအောင်လုပ်နိုင်မလုပ်နိုင်ဆိုတာကိုစောင့်ကြည့်ရမယ်အာရီလိုက်စားမှုလုပ်တဲ့ဟာလားကအရာတန်းတွေတော့ပြည့်ပြတ်သွားတာအရေးယူလို့လိမ့်မယ်လို့ကျွန်တော်တို့ကအခုတက်လာတဲ့သမဏတိစေတပြည်သူတန်းကားစိတ်တွေကိုကျွန်တော်တို့ကတော့တိုက်တွန်းလို့ပါဟာ
တန်ရှင်းတဲ့အစိုးရအကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖြစ်ဖို့အာဂရိလိုက်စားမှုကျူးလွန်သူတွေကိုထိရောက်စွာအရေးယူမယ်ဆိုပြီးပြည်အောင်စုစည်းရင်းစစ်ရုံးပြည်အောင်စုရှင်းနေချုပ်ရုံးပြည်ထရေးဌာနပြင်ကြားရေးဝန်ကြီးဌာနနဲ့တရားလွတ်တော်ရှင်းနေတွေပါဝင်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတော့ပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလကသမ္မတဦးထင်ကျော်ရဲ့အမိန့်နဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်